ခုနှစ်မှာတော့9နှစ်တစ်ကြိမ်ကျင်းပတဲ့မြန်မာနိုင်ငံရဲ့ပါတီစုံအထွေထွေရွေးကောက်ပွဲနဲ့6နှစ်တစ်ကြိမ်ကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲတို့တစ်နှစ်ထဲမှာကျရောက်ခဲ့ကြပြီးကိုရိုနာကပ်ရောဂါဖြစ်ပွားနေတဲ့အချိန်နိုဝင်ဘာလတလထဲမှာပဲကျင်းပပြီးစီးခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်ရှိအာဏာရ NLD ပါတီကအမတ်နေရာအများစုအနိုင်ရခဲ့ပြီးအမေရိကန်နိုင်ငံမှာတော့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကမဲအများစုနဲ့အနိုင်ရထားပါတယ်။အမေရိကန်နိုင်ငံမှာအစိုးရတည်တက်လာတဲ့အခါမြန်မာအမေရိကန်နိုင်ငံဆက်ဆံရေးအခြေအနေကလက်ရှိသမ္မတဒေါ်နယ်ထရမ့်လက်ထက်နဲ့မတူဘဲထူးခြားတဲ့အပြောင်းအလဲတွေနဲ့ကြုံလာဖို့မျှော်လင့်ချက်တွေရှိနေပါတယ်။အတိတ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်အမေရိကန်အစိုးရဆက်ဆက်ဟာမြန်မာနိုင်ငံကိုအာရှတိုက်ကအရေးပါတဲ့မိတ်ဖက်နိုင်ငံတစ်ခုဖြစ်သတ်မှတ်ပြီးချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိခဲ့ပါတယ
်။ If you want to bring it back to 1997 actually the Clinton administration suspended
ဒါပေမဲ့1988နောက်ပိုင်းမှာအာဏာသိမ်းစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာအမေရိကန်ဆက်ဆံရေးဟာတစားတစားပုံပြီးကျဆင်းလာခဲ့တယ်လို့ဩစတြေးလျအမျိုးသားတက္ကသိုလ်မှမြန်မာအမေရိကန်ဆက်ဆံရေးအကြောင်းသုတေသနစာရန်ပြုစုနေတဲ့ပါရဂူဘွဲ့ကြောင်းသားဟန်တာမာစတန်ကသုံးသပ်ပါတယ်။1988ခုနှစ်အရေးခင်ပြီးမှအာဏာသိမ်းစစ်အစိုးရဟာ1990ပြည့်နှစ်ပါတီစုံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့NLD ပါတီကိုအာဏာလွှဲပြောင်းပေးဖို့ငြင်းဆန်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကိုပြန်ရုပ်သိမ်းပြီးနိုင်ငံတန်တမန်ဆက်ဆံရေးကိုအဆင့်ချထားခဲ့ပါတယ်။
ဖောင်ကွာ92
ခုနှစ်မှာရွေးကောက်တင်မြှောက်ခံခဲ့ရတဲ့သမ္မတဘီလ်ကလင်တန်ဟာအမေရိကန်လုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုအသစ်တွေမပြုတ်လို့ဖို့တားမြစ်တဲ့ဥပဒေကို1996ခုနှစ်မှာအတည်ပြုခဲ့ပါတယ်။အဲ့ဒီနောက်သမ္မတဂျော့ဂျ်ဝဘူးဆ်လက်ထက်မှာတော့မြန်မာအမေရိကန်ဆက်ဆံရေးရဲ့အဆိုးဆုံးအခြေအနေရောက်ရှိခဲ့တယ်လို့ဟန်တာမတ်စင်ကသုံးသပ်ပါတယ်။2009ခုနှစ်မှာတော့လမ်းမပေါ်ထွက်ပြီးဆန္ဒပြခဲ့တဲ့တန်ဃာတော်တွေကိုအကြမ်းဖက်နှိမ်နှင်းဖြိုခွင်းခဲ့တဲ့အဖြစ်အပျက်တွေကြောင့်အမေရိကန်သမ္မတဂျော့ဂျ်ဝဘူးဆ်ဟာမြန်မာအစိုးရပေါ်တကမ္ဘာလုံးတိုက်တာနဲ့အရေးယူပိတ်ဆို့မှုတွေလုပ်ကြဖို့ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းခဲ့ပါတယ်
။ Americans are outraged by the situation in Burma.where a military junta has imposed a 19-year reign of fear
2008ခုနှစ်အမေရိကန်နိုင်ငံမှာဘာရက်အိုဘားမားသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးတဲ့နောက်2009ခုနှစ်မေလမှာဂျွန်ဝီလျံရက်တော်လို့ခေါ်တဲ့အမေရိကန်အမျိုးသားတဦးဟာနေအိမ်အကျယ်ကျုပ်ကျနေတဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်ဝန်းအတွင်းကိုအင်အားကန်ကနေတဆင့်ရေကူးပြီးဝင်ရောက်ခဲ့တဲ့အတွက်ရုံးတင်စစ်ဆေးပြီးထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတဲ့နောက်အမေရိကန်အထက်လွှတ်တော်အမတ်ဂျင်ဝက်ကိုရိုင်းမြန်မာနိုင်ငံကိုလာရောက်ပြီးမစ္စတာရက်တော်လွတ်မြောက်ရေးအတွက်လာရောက်ညှိနှိုင်းခဲ့ပါတယ်မစ္စတာရက်တော်ကိစ္စဟာနှစ်နိုင်ငံကြားမှာကာလတော်တော်ကြာထိတ်တန့်ကောင်းဆောင်ခြင်းတရားဝင်ထိတွေ့ဆက်ဆံမှုမရှိဘဲဖြစ်နေရကနေအပြောင်းလဲဖြစ်လာစေခဲ့တယ်လို့မစ္စတာမာစတင်ကသုံးသပ်ပါတယ်2012ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာတော့ဒေါန်ဆန်းစုကြည်လွှတ်တော်အမတ်ဖြစ်ရွေးကောက်ခံခဲ့ရပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးကိုပုံမှန်တန်တမာဆက်ဆံရေးအဆင့်ပြန်လည်မြင့်တင်ပေးခဲ့ပြီး1990ပြည့်နှစ်နောက်ပိုင်းပထမဆုံးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်မစ္စတာဒဲရစ်မစ်ချယ်ကိုခန့်အပ်ခဲ့ပါတယ်။ဩဘားမားအစိုးရဟာအရင်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုလည်းပြန်လည်ဖယ်ရှားပေးခဲ့ပြီး2011ခုနှစ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာတော့သမ္မတဘာရက်အိုဘားမားကိုရိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံနဲ့ကိုပြန်လည်ဝင်ရောက်လာပြီးအမေရိကန်ယင်းနှိမ့်မြုပ်နှံမှုတွေလည်းပြန်လည်စတင်နိုင်ခဲ့ပါတယ်
။ America now has an ambassador in Rangoon. Sanctions have been eased and we will help rebuild an economy that can offer opportunity for its people.
လက်ရှိသမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့2018ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေတိမ်းနေချီပြီးတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ရပြီးတဲ့နောက်လူအခွင့်အရေးလှုပ်ရှားသူတွေဟာမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေပြန်လည်ချမှတ်ဖို့တောင်းဆိုတာတွေမြင့်တက်လာနေပါတယ်။2019ခုနှစ်မှာစစ်တပ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ရခိုင်ပြည်နယ်စစ်စင်ရေးတွေကိုဦးဆောင်တဲ့စစ်ကောင်းဆောင်တွေကိုအမေရိကန်အစိုးရကပြစ်မှတ်ထားအရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။လောလောဆယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ဖို့သမ္မတလောင်းဂျိုးဘိုင်ဒန်ကရွေးချယ်ထားတဲ့မစ္စတာအန်တိုနီဘလင်ကင်ဟာ2016ခုနှစ်တုန်းကမြန်မာနိုင်ငံကိုနိုင်ငံသားရေးဌာနထိတ်တန့်အရာရှိတဦးဖြစ်လာရောက်ခဲ့ပြီးဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပူပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရင်ဒီမိုကရက်သမ္မတဘာရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒအများစုကိုဆက်လက်ကျင့်သုံးပြီး အတိုင်းမင်္ဂန်ပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ NLD အစိုးရဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်လက်ထောက်ခံသွားမယ်လို့ကြွညင်သူတွေကသုံးသပ်တဲ့အကြောင်းအခုတစ်ပတ်သမိုင်းတွေကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။